မြန်မာစစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကခုခံချေပဖို့မရှိဘူးဆိုရင်လေအာဂျင်တီးနားတရားရုံးကသူတို့ကိုယ်တိုင်ကြားနာချက်ကိုလက်ခံမယ်ဆိုရင်အမှုကိုဆက်လက်စီရင်သွားနိုင်ကြောင်းလူအခွင့်အရေးရှိနေသောမတ်စကင်တာနာက VOA ကိုပြောပါတယ်။နိုဝင်ဘာ13ရက်နေ့ကအာဂျင်တီးနားတရားရုံးမှာဗီဒီအင်ခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့နဲ့အာဂျင်တီးနားလူအခွင့်အရေးအဖွဲ့တို့ပူးပေါင်းပြီးတိုင်ကြားထားတဲ့အမှုမှာဘာကြောင့်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်သမရဟောင်းဦးထင်ကျော်တို့ရဲ့အမိတွေကိုပါထဲသွင်းပြီးအမှုဆွဲဆူခဲ့တာဘာကြောင့်လဲလို့ဥပဒေကြိုးဆောင်အာဂျင်တီးနားရှေ့နေခင်တနာကို Skype ကတဆင့်မန်အင်ဂျင်နိုင်ကတီးတန့်ဆက်သွယ်မေးမြန်းရမှာသူကအခုလို့စတင်ဖြေကြပါတယ
် Under the Rome Statute
ရောမစာချုပ်အရာလူမျိုးတွေတပ်ပြတ်မှုအဓိပ္ပာယ်မှာလူအစုနေထိုင်တဲ့ဒဇယ်ကပိုင်းကိုဖျက်ဆီးမယ်ဆိုပြီး stretch ချက်ပြီးတော့လူတွေရဲ့အသက်ရှင်နေထိုင်မှုအခြေအနေကိုတမင်တက်သက်ပြစည်းဆုံးရှုံးအောင်လုပ်တဲ့အပြုမှုဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါက ICC နိုင်ငံကရာဇဝတ်ခုံရုံးကိုဖြစ်ပေါ်စေခဲ့တဲ့ရောမစာချုပ်မှာဖွင့်ဆိုထားတဲ့လူမျိုးရုံးတပ်ဖြတ်မှုအဓိပ္ပာယ်ဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တာဝန်ယူတဲ့အစိုးရကာလမှာရောအခြားနှစ်တွေတခြားလုံးမှာပါမတူတဲ့မူဝါဒတွေအကောင့်ထဲပေါ်ခဲ့တယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့လည်းလူအုပ်စုနေထိုင်တဲ့အခြေအနေကိုဖျက်ဆီးမယ်ဆိုပြီးတွက်ချက်ပြီးတော့တမင်တက်သက်ပြစည်းအောင်အစီအစဉ်တကြလုပ်ခဲ့တာတွေရှိနေခဲ့တာပါ။ဒါကြောင့်ကျွန်တော်တို့တရားရုံးနဲ့အစိုးရရှိနေကိုရှောက်ထားမေးမြန်းထားတာကဒီမျိုးရုံးတက်ပြတ်မှုမှာတာဝန်ရှိသူတွေအားလုံးရဲ့နာမည်ကိုသူတို့ရဲ့စုံစမ်းစစ်ဆေးမဲ့စီးရင်နဲ့ထည့်သွင်းဖို့ဖြစ်ပါတယ်။ဒါကလည်းစုံစမ်းစစ်ဆေးမှုကြိုတင်ပမာဏအဆင့်တွေမှာပဲရှိပါသေးတယ်။2019ခုနှစ်နဲ့အဲ့ဒီမတိုင်ခင်ကရခိုင်ပြည်နယ်မှာစစ်တပ်ကျူးလွန်တဲ့ရစက်မှုတွေမှာအစိုးရပါအတူတူကပါဝင်နေတယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်။ဥပမာလွလဆွာသွာလာကွင့်အသက်မွေးဝမ်းကြောင်းမှုနဲ့ကလေးမွေးဖွားနှုံးအပါဝင်အစိုးရအကောင့်ထဲပေါ်တဲ့အခြားမူဝါဒပိုင်းတော်တော်များများဟာရိုဟင်ဂျာတွေအပေါ်ကန့်သက်ဖိနှိပ်ထားတာဖြစ်ပါတယ်။ဒါကြောင့်အာဂျင်တီးနားတရားရုံးအနေနဲ့စတင်စုံစမ်းဖို့နဲ့ဒီပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေအားလုံးကိုစုံစမ်းစစ်ဆေးဖို့ကျွန်တော်တို့တောင်းဆိုထားတာဖြစ်ပါတယ်။
ဒါဆိုရင်ဒီလို universal jurisdiction အရာအာဂျင်တီးနားကနေအခြားနိုင်ငံတနိုင်ငံရဲ့ခေါင်းဆောင်တွေကိုနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့ပတ်သက်လို့စစ်ဆေးစီရင်တာမျိုးနိုင်ငံတကာမှာဖြစ်တောင့်ဖြစ်ခဲကိစ္စဆိုတော့ရှုပ်ထွေးတဲ့အပိုင်းတွေလည်းရှိနေတော့တကယ်လက်တွေ့မှာပြရုပ်တသက်ပဲဖြစ်သွားမလားရှင
် The reality is that the United Nations fact
တကယ်လက်တွေ့မှာဆိုရင်ကုလသမဂ္ဂအချက်လက်စာဖွင့်ရေးမြစ် SFM ကထုတ်ပြန်တဲ့စီရင်ခံစာအလွန်ရေးကြည့်ပါလေလူမျိုးရောတပ်ပြမှုကိုရည်ရွယ်ပြီးကျူးလွန်တဲ့လက္ခဏာရက်တွေအဲ့ဒီမှာရှိခဲ့တယ်ဆိုတဲ့အထောက်အထားတွေဒီစီရင်ခံစာထဲမှာရှိနေတာပါဒါပြင် SFM ရဲ့စီရင်ခံစာမှာနိုင်ငံကအနေနဲ့ Universal Jurisdiction ကိုအသုံးပြုဖို့တိုက်တွန်းထားပါတယ်ဒီအချက်ဟာစီရင်ခံစာမှာအတိအကျအကြံပြုထားတဲ့အချက်ဖြစ်ပါတယ်အဲ့ဒီတော့ဒီစီရင်ပိုင်ခွင့်မှာအငင်းပွားစရာအချက်တချို့ရှိနေတယ်ဆိုပြီးကမ္ဘာနိုင်ငံအတော်များများကလိုက်နာကျင့်သုံးတာမျိုးမရှိတဲ့အနေအထားမှာဆိုရင်တော့မေးခွန်းမေးသလိုမျိုးဖြစ်နိုင်ပါတယ်ဒါပေမဲ့ Universal Jurisdiction ဆိုတာနိုင်ငံတကာမူဖြစ်ပြီးနိုင်ငံတကာအတိုင်းအဝန်းကပူးပေါင်းပါဝင်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့တဲ့အထက်မှာအာဂျင်တီးနား၊ဂျာမနီနဲ့အခြားနိုင်ငံတချို့မှာဒီလိုအမှုစီရင်တဲ့အတွေ့အကြုံရှိထားပါတယ်ဒါကြောင့်ပြရုပ်တသက်ပဲဆိုတာမျိုးမဟုတ်ဘူးလို့ကျွန်တော်ယုံကြည်ပါတယ
်အာဂျင်တီးနားတရားရုံးမှာအခုလိုမစ္စတာကင်တာနာတို့အမှုဖွင့်တိုင်ကြားချက်ကိုဘာမှတုံ့ပြန်မှုမရှိဘူးလို့မြန်မာအစိုးရဘက်ကပြောထားပါတယ်ဒီပေါ်မှာမစ္စတာကင်တာနာဘယ်လိုမြင်ပါလဲရှင
် This case in Argentina it is very important to be very clear it is a case against individuals it's not a case
အာဂျင်တီးနားမှာတိုင်ကြားထားတဲ့အမှုကအလွန်ကိုအရေးကြီးပြီးရှင်းလင်းပြသပါတယ်ပုဂ္ဂိုလ်တူချင်းစီကိုအမှုပွင့်တိုင်ကြားရတာဖြစ်ပါတယ်အစိုးရကိုတရားစွဲတာမဟုတ်တလို့မြန်မာနိုင်ငံကိုတရားစွဲတာလည်းမဟုတ်ပါဘူးအာဂျင်တီးနားဖွဲ့စည်းပုံအခြေခံဥပဒေအရရောလူအခွင့်အရေးကြီးညာစရန်အရပါပြစ်မှုကျူးလွန်ကြောင်းဆူဆွဲခံရသူအနေနဲ့တရားရုံးမှာပုဂ္ဂိုလ်ကိုခုခံချေပောက်ခွင့်ရှိတယ်လို့ဥပဒေပိုင်းအရတိုင်ပင်ဆွေးနွေးခွင့်ရှိပါတယ်ဒါကြောင့်သူတို့ရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်သူတို့မှာသူတို့အခွင့်အရေးရှိပါတယ်တကယ်လို့တရားရုံးကအမှုကိုလက်ခံပြီးဆက်လက်စီရင်ဖို့ဆုံးဖြတ်ချက်ချခဲ့ရင်တရားရုံးမှာရင်ဆိုင်ဖို့ ို့သူတို့တွေဘက်ကရှိနေရှိဖို့လိုအပ်ပါလိမ့်မယ်ဒါပေမဲ့လို့သူတို့ဘယ်လိုပဲသဘောထားတာအမှုအတွက်အရေးမကြီးပါဘူးရှိနေမပါဘဲနဲ့လေတရားရုံးကနေအမှုကိုဆက်ပြီးစီရင်သွားနိုင်ပါတယ်ဒါပေမဲ့လို့အခုအမှုဖွင့်တိုင်ကြားထားတဲ့အထက်မှာပါနေသူအားလုံးကတော့ရှိနေရှိဖို့အခွင့်အရေးရှိပါတယ်